အရှိလေပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်စ်ကူးဆက်မြန်ယောဂအကူးဆက်ခံရသူတဦးထိုင်းနိုင်ငံမှာတွေ့ရကြောင်းအတည်ပြုခဲ့ပြီးတဲ့နောက်မှာထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဟိုချာကပြည်သူတွေအနေနဲ့ထိတ်လန့်တုန်လှုပ်မှုဖြစ်မနေဖို့တိုက်တွန်းလိုက်ပါတယ်။ယောဂမပြတ်နိုင်အောင်တတိထားကင်တွယ်နေကြောင်းနဲ့ယောဂကူးဆက်ခံထားတယ်လို့တန်တရာရှိသူတွေတွေ့ရင်ဆေးရုံကိုအမြန်ဆုံးဆက်သွယ်ဖို့နဲ့အချင်းချင်းကူညီပြီးတတိနဲ့နေကြဖို့မစ္စတာပရယုတ်ကဒီကနေ့သတင်းတောက်တွေကိုပြောဆိုခဲ့တာပါ။နှလုံးယောဂကုသဖို့အိုမန်နိုင်ငံကနေထိုင်းကိုလာတဲ့လူနာတူးမှာမတ်စ်ယောဂပိုးတွေ့ရကြောင်းချက်သပရင်းနေကအတည်ပြုခဲ့တာပါ။ယောဂရှိနေသူအိုမန်ကနေဘန်ကောက်ကိုလိုက်ပါတယ်။လေယာဉ်ပေါ်မှာသူ့အနီးနားထိုင်းကုန်းတွေမှာထိုင်ခဲ့ကြသူဂျမိုင်းဝန်ထမ်းတွေဟိုတယ်ဝန်ထမ်းတွေနဲ့တက္ကစီသမားအပါအဝင်၉ဦးကိုလည်းယောဂအကူဆက်ခံထားခြင်းရှိမရှိစစ်ဆင်မှုတွေလုပ်နေတယ်လို့ဂျမိုင်းဝန်ကြီးဌာနလည်းအကူဆက်ယောဂကာကွယ်ဌာနညွှန်ကြားမှုကပြောပါတယ်။အရှိလေပိုင်းဒေတာပြီးရင်မတ်စ်ယောဂအများဆုံးဖြစ်ပေါ်နေတဲ့တောင်ကိုရီးယားမှာတော့ယောဂပြန့်နှံ့ကျဆင်းလာတဲ့အတွက်ကျမရဲ့အရာရှိတွေကပြောပါတယ်ဒီကနေ့တောက်ကြနဲ့ယောဂထက်မှန်ဖြစ်ပွားမှုနောက်တစ်ခုသာရှိတယ်လို့အတည်ပြုပါတယ်တောင်ကိုရီးယားနိုင်ငံမှာမတ်စ်ယောဂကြောင့်တည်ဆုံးသူ24ဦးရှိပြီဖြစ်ပြီးယောဂဖြစ်ပွားမှုကြောင့်ပေါင်း166ဦးရှိတဲ့အကြောင်းနဲ့အတည်ပြုပါတယ်